မြန်မာနိုင်ငံကမြို့ပြတည်ဆောက်ရေးစီမံကိန်းလုပ်ငန်းမှာပါဝင်လုပ်ကိုင်နေတဲ့ETC ကုမ္ပဏီရဲ့လုပ်ငန်းတွေနဲ့တရင်အချက်အလက်တွေကိုစင်ကာပူစတော့အချင်းစင်ကာပူအက်စ်ချိန်း SGX ကုမ္ပဏီကတောက်ချနေမှာတောင်းဆိုလိုက်ပါတယ်အာနာတင်းထားတဲ့မြန်မာစစ်တပ်နဲ့ETC ကုမ္ပဏီလက်တွဲလုပ်ကိုင်နေတဲ့ဆိုပြီးလူ့အခွင့်အရေးသမားတွေရဲ့ဝေဖန်ချက်တွေထွက်လာပြီးတဲ့နောက် SGXကအခုလိုတောင်းဆိုရပါမြန်မာစစ်တပ်နဲ့ဆက်စပ်ပတ်သက်နေတဲ့ဆိုပြီးလှုပ်ရှားတက်ကြွသူတွေဝေဖန်နေတဲ့ကုမ္ပဏီတွေထဲမှာ ETC လဲပါဝင်ပါတယ်တက်ဆိုင်ရာအစိုးရတွေ SGX မှာအယောင်အဝယ်လုပ်နေတာလဲတောက်ချနေမှာရပ်သွားပါတယ် SGX ကတောင်းထားတဲ့အချက်အလက်တွေထဲမှာ ETC ကုမ္ပဏီရဲ့ဘာနာငွေရရှိရေးကြိုးပမ်းချက်တွေ Golden City မြို့ပြတည်ဆောက်ရေးစီမံကိန်းရဲ့လက်ရှိအနေအထားအသေးစိတ်ကိုမတ်လ၃ရက်နေ့နောက်ဆုံးထားတင်ပြဖို့လဲပါဝင်ပါတယ်ဒီအချိန်မှာပဲစစ်တပ်နဲ့ဆက်စပ်နေတဲ့ Mytel Telephone လုပ်ငန်းအတွက်ငွေကြေးလွှဲပြောင်းပေးတာတွေကိုရလိုက်ပြီးလို့ငွေကြေးလွှဲပြောင်းမှုတွေလုပ်ပေးနေတဲ့ Koda Singapore ရုံးချုပ်ကReuters သတင်းဌာနကိုတောက်ချနေမှာပြောပါတယ်ဒီလိုရလိုက်တာကြောင့် Mytel ကိုတုံးသူတွေအနေနဲ့ကိုရာကုမ္ပဏီရဲ့ဝန်ဆောင်မှုတွေတုံပြီးငွေပေးချေတာတွေလှုပ်လို့ရတော့မှာမဟုတ်ပါဘူး